ဒီမိုကရက်ပါတီကလွှတ်တော်မှတ်တွေပြည်နယ်အုပ်ချုပ်ရေးမှုတွေဗန္ဒာရေးလှူရှင်တွေကလာမယ့်နိုဝင်ဘာသမ္မတရွေးကောက်ပွဲမှာဒီမိုကရက်သမ္မတလောင်းဖြစ်တဲ့ဒုတိယသမ္မတကမ်မလာဟဲရစ်စ်ကိုတင်းလာနေမှာထောက်ခံလိုက်ကြပါတယ်။ Republican ပါတီရဲ့သမ္မတလောင်းထရန့်ကိုရင်ဆိုင်ဖို့သမ္မတဘိုင်ဒန်ကလည်းသူမရှင်းပြိုင်တော့ကြောင်းကျညာချက်နဲ့ဇက်တိုက်ဆူသလိုကမ်မလာဟဲရစ်စ်ကိုထောက်ခံခဲ့ကြတာပါ။ဒါပေမဲ့ August 19ရက်နေ့ကနေပြီး21ရက်နေ့ထိကျင်းပမယ့် Democratic Party ညီလာခံကနေပြီး Mr. Mrs. Kamala Harris ကိုပါတီရဲ့သမ္မတလောင်းဖြစ်တရားဝင်ရွေးချယ်ကြအောင်မှာပါ။အေပီသတင်းဌာနကဒီ Democratic Party ညီလာခံကုစလေပေါင်း 1,800 ရဲ့သဘောထားကိုမေးမြန်းခဲ့ရမှာတော့ 1,000 ကျော်ကကမလာ Harris ကိုထောက်ခံကြပြီးတော့ 50 ကျော်ကတော့မဖြေလူသေးတဲ့အကြောင်းဒါမှမဟုတ်မဆုံးဖြတ်ရသေးတဲ့အကြောင်းပြောခဲ့ကြပါတယ်။မချာမီကပါတီသတ်မှတ်ချက်အရဆိုရင်တော့သမ္မတလောင်းဖြစ်ဖို့ကုစလေပေါင်း 1,986 မဲလိုအပ်ပါတယ်။ကမလာ Harris ဟာဒုတိယသမ္မတမဖြစ်မီကယ်လီဖိုးနီးယားပြည်နယ်ထက်လွတ်တော်မှဖြစ်ခဲ့ပြီးတော့သူသာပါတီရဲ့တရားဝင်သမ္မတလောင်းဖြစ်လာခဲ့ရင်တော့အမေရိကန်ရဲ့နှစ်ပေါင်း248နှစ်သမိုင်းမှာပထမဆုံးလူမဲအမျိုးသမီးသမ္မတလောင်းဖြစ်သလိုပဲတောင်အားရှနယ်သမ္မတလောင်းလည်းဖြစ်လာမှာပါ။ဘိုင်ဒန်ထက် Harris ကိုနိုင်ဖို့ပိုလွယ်ပါတယ်ဆိုပြီးတော့ Republican သမ္မတလောင်း Trump ကတော့ CNN သတင်းဌာနကိုပြောဆိုထားပါတယ်။